အမေရိကန်သမ္မတဒေါ်နယ်ထရန့်သမ္မတဖြစ်ကျန်းသစ္စာတင်ဆိုပြီးတာဝန်ထမ်းဆောင်မှုအပေါ်အပြုသဘောဆောင်စွာမြင်မိတဲ့အကြောင်းနဲ့သူ့လက်ထက်မှာနှစ်နိုင်ငံဆက်ဆံရေးတိုးတက်လာဖို့မျှော်လင့်တဲ့အကြောင်းစစ်ကောင်စီပြောခွင့်ရပုဂ္ဂိုလ်က VOA ကိုပြောဆိုပါတယ်မြန်မာဒီမိုကရေစီရေးလှုပ်ရှားသူတချို့ကတော့သမ္မတဒေါ်နယ်ထရန့်ရဲ့အမေရိကန်ပြည်ထောင်စုသားပထမဆိုတဲ့ဦးစားပေးမူဝါဒအောက်မှာမြန်မာရေးထောက်ခံအားပေးမှုတွေမိမ့်မိန်သွားမလားဆိုပြီးစိုးရိမ်နေကြပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့အလိမ်မာကပြောပြမှာပါ။
ဇန်နဝါရီလ20ရက်နေ့ကအမေရိကန်ပြည်ထောင်စုရဲ့48ရောက်မြောက်တပ်ပရအဖြစ်ကျန်းသစ္စာကျင်းဆိုပြီးတော့တာဝန်စတင်ထမ်းဆောင်နေတဲ့ဒေါ်နယ်ထရမ့်အဆိုရနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဆော်မင်းထွန်းက VOA ကိုခုလိုပြောပါတယ်
။နိုင်ငံတကာဆက်ဆံရေးကိုကျင့်သုံးတဲ့အခါမှာနိုင်ငံတကာမှာမိဘမပြတ်ဆက်ဆံရေးအပြုသဘောဆောင်တဲ့ကောင်းမွန်တဲ့ဆက်ဆံရေးများဖြစ်ပေါ်လာစေဖို့အလေးထားပါတယ်။အမေရိကန်နိုင်ငံမှမဟုတ်ပါဘူး။တခြားနိုင်ငံတွေနဲ့လည်းမိဘမပြတ်ဆက်ဆံရေးကောင်းမွန်တဲ့ဆက်ဆံရေးတိုးမြင့်မှုများဆောင်ရွက်ဖို့အမြဲတမ်းအလေးထားဆောင်ရွက်လျက်ရှိပါတယ်။ဒီနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီအစိုးရအပေါ်မှာအလိုပဲသဘောထားသည့်ဖြစ်စေကျွန်တော်တို့အနေနဲ့ကတော့ကမ္ဘာငြိမ်းချမ်းရေးမြန်မာငြိမ်းချမ်းရေးမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်သက်ပြီးအကျိုးလိုလာတဲ့နိုင်ငံခြားတိုင်းပြည်များနဲ့အမြဲတမ်းပူးပေါင်းဆောင်ရွက်ဖို့အဆင်သင့်ရှိပါတယ်။အမေရိကန်နိုင်ငံမှာလည်းသမ္မတအသစ်ဒေါ်နယ်ထရန့်သမ္မတဖြစ်လာတဲ့အခါမှာလည်းကျွန်တော်တို့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီအစိုးရအနေနဲ့အပြုသဘောဆောင်တဲ့ထင်မြင်ချက်တွေကိုပဲအပြုသဘောဆောင်တဲ့လိုလားချက်တွေကိုပဲကျွန်တော်တို့မြင်မိပါတယ်။တနင်္ဂနွေဆက်ဆံရေးသည်ပုံမူတိုးတက်လာနိုင်မည်ဆိုတဲ့အကောင်းမြင်တဲ့ရှုမြင်ချက်ကပဲပဲရှုမြင်တယ်လို့ပြောဆိုပါတယ
်။တမရဒေါ်နယ်ထရမ့်ဟာပထမဆုံးတာဝန်ထမ်းဆောင်တဲ့နေ့မှာပဲအမေရိကန်ပြည်ထောင်စုကိုဒုက္ခသည်တွေရွှေ့ပြောင်းအခြေချနေထိုင်ခွင့်ပေးထားတဲ့ USRAP လို့ခေါ်တဲ့ဒုက္ခသည်လက်ခံရေးအစီအစဉ်ကိုစိုက်ကပ်ထားတဲ့အမိန့်ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။မြန်မာစစ်တပ်ရဲ့လက်ဆက်ညှဉ်းပန်းမှုကိုစိုးရိမ်ပြီးတော့ထိုင်းနယ်စပ်မှာခိုးလုံနေတဲ့ဒုက္ခသည်တွေအတွက်တော့အခုလိုဒုက္ခသည်လက်ခံရေးအစီအစဉ်ကိုစိုင်းငံ့လိုက်တဲ့အတွက်တတိယနိုင်ငံတွေမှာခိုးလုံခွင့်အလံဝေးသွားပြီးတော့ဘေးကင်းလုံခြုံမှုမရှိတော့ပါကိုစိုးရိမ်တဲ့အကြောင်းပြောဆိုနေကြပါတယ်။လေးလာသူတွေကလည်းအမေရိကန်အကျိုးစီးပွားကိုသာဦးစားပေးမဲ့အစိုးရသိရဲ့မူဝါဒတွေအောက်မှာမြန်မာအရေးနဲ့ဒီမိုကရေစီလှုပ်ရှားမှုတွေအပေါ်အမေရိကန်ပြည်ထောင်စုရဲ့ထောက်ခံပေးမှုလျော့လဲသွားနိုင်တယ်လို့ခန့်မှန်းပြောဆိုပါတယ်တမရဒေါ်နယ်ထရမ့်အရင်45ရောက်မြောက်အမေရိကန်တမရအဖြစ်တာဝန်ယူခဲ့တဲ့ပထမတမရတက်တက်အချိန်တွေမှာလည်းမြန်မာနိုင်ငံအရေးကိုအလေးထားခဲ့တာမရှိဘူးလို့လေးလာသူတချို့ကဝေဖန်သုံးသပ်ပါတယ်တမရဂျိုးဘိုင်ဒန်အုပ်ချုပ်ခဲ့တဲ့ကာလအတွင်းအမေရိကန်အစိုးရဟာစစ်ကောင်းဆောင်တဲ့မိသားစုဝင်တွေစစ်တပ်ကိုလက်လက်ထုတ်လုပ်ဖို့ကူညီနေသူတွေလေယာဉ်စီတင်သွင်းပေးတဲ့လူပုဂ္ဂိုလ်နဲ့ကုမ္ပဏီတွေကိုပြတ်ပတ်ထားတဲ့အရေးယူတန်ခတ်ပိတ်ဆိုတာတွေပြတ်ထန်းခဲ့ပါတယ်စစ်ကောင်စီကိုစန့်ကျင်နေတဲ့အဖွဲ့အစည်းတွေကိုလက်လက်မဟုတ်တဲ့အကူအညီပေးလိုက်ဖို့တဲ့ထောက်ပံ့ကူညီလိုက်မဲ့ဘာမာ at ဥပဒေပြဋ္ဌာန်းလိုက်ခဲ့သလိုမြမအရေးကိုအရေးပေးလှုံ့ဆော်တာတွေလှုံ့ဆော်ပေးခဲ့ပါတယ်။တချို့နိုင်ငံရေးလေးလာသူတွေကလည်းမြမနိုင်ငံအရေးဟာ Republican ရော Democrat ပါပါတီစည်းနှစ်ခုစလုံးကထောက်ခံအားပေးခဲ့တဲ့အစဉ်လာတွေရှိတာကြောင့်အမေရိကန်လွှတ်တော်အတွင်းမှာတော့ထောက်ခံအားပေးမှုတည်တည်တသာလျော့သွားဖို့မဖြစ်နိုင်ဘူးလို့မျှော်လင့်နေကြပါတယ်။ဘာပဲဖြစ်ဖြစ်သမ္မတဒေါ်နယ်ထရမ့်လက်ထက်မှာမြမအရေးစိတ်ဝင်စားမှုအရင်နဲ့စာရင်လျော့လဲသွားမှာကိုတော့မျှော်လင့်ထားရမယ်လို့နိုင်ငံရေးလေးလာသုံးသပ်သူတူဦးက VOA ကိုပြောပါတယ်။ဒါပေမဲ့လည်းတရုတ်နဲ့ဆက်ဆံရေးချိန်ဝေရှာညှိရာမှာမြန်မာနိုင်ငံနဲ့ဆက်ဆံရေးကိုထည့်သွင်းစဉ်းစားလာနိုင်တယ်လို့သူကသုံးသပ်ပါတယ်
။ဒေါ်နယ်ထရမ့်မှာမြန်မာအရေးပေါ်ဘယ်လိုသဘောထားမလဲဆိုတာကိုတော့ပြောရခက်တယ်။တမားကတော့သူကပမာပြီးပင်လာရှိတယ်ဘယ်လိုဆိုတာတောင်မှသိချင်မှသိမယ်။သို့တော်အကျိုးစီးပွားသူ့ရဲ့အမေရိကန်ပထမဆိုတဲ့အကျိုးစီးပွားတရုတ်တို့ဝါလို့နေရင်ဆိုင်လာလေပြောရင်ဆင်ရမယ်ရင်ဆိုင်လာမယ်ဆိုတဲ့အကျိုးစီးပွားပေါ်မှာမူတည်ပြီးတော့ဗမာကြီးရဲ့ဆက်နွယ်ပတ်သက်လာတာမျိုးလေရှိအောင်ရှိနိုင်တယ်ဆိုတော့ပြောရခဲ့ပါတယ်နိုင်ငံတိုင်းဝန်ကြီးတာဝန်ယူခဲ့တဲ့လူကဘူတောင်းနဲ့ပတ်သက်လို့နော်ကျင်းပါတယ်သဘောထားရှိတယ်ဆိုတော့သူ့အခြေရန်ကြီးရဲ့အပေါ်မှာလည်းအတိုင်းအတာတစ်ခုကျတော့မူတည်မယ်ကျင်းပါတယ်
အမျိုးသားညီညွတ်ရေးအစိုးရ NUG တာဝန်ရှိသူတဦးကတော့တမရဒေါ်နယ်ထရမ့်ရွေးကောက်ပွဲအလိုက်ရခဲ့တဲ့အကြောင်းကြေညာခဲ့တဲ့ပြီးခဲ့တဲ့ November လအတွင်းကဒီလိုအလိုက်ရတာကိုဝမ်းသာတဲ့အကြောင်းတမရဒေါ်နယ်ထရမ့်အစိုးရတဲ့အနေနဲ့မြန်မာပြည်သူတွေကိုဆက်လက်ထောက်ခံအားပေးနေမယ်လို့ပြောလေကြောင်းဝါရှင်တန်မြို့တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ရှင်